အမေရိကန်နဲ့ဒီမတ်ဒိစ်နိုင်ငံကတာဝန်ရှိသူတွေဟာဒေတာရင်းလုံခြုံရေးဆိုင်ရာရင်ဆိုင်နေရတာတွေကိုအဓိကဆွေးနွေးဖို့ဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာပြည်ဆောင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကကြမ်းတက်ခြေနေတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအလုံးကြီးနဲ့ထပ်ပြီးခုန်လုံလာတဲ့အခြေအနေကိုဒေတာရင်းနိုင်ငံရင်ဆိုင်နေရဒီမှာပဲအခုလိုဆွေးနွေးကြမှာပါ။အော်တိုဘားလ3ရက်နေ့မှာစတင်မဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရဲ့ဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်မီလာနဲ့ဒေတာရင်းနိုင်ငံသားရဲ့ဌာနအမေရိကတက်ရေးရာညွှန်ကြားရေးမှူးချုပ်အဗီဒါအစ္စလမ်တို့ကပူးတွဲတဘာပတိအဖြစ်တာဝန်ယူကြမှာပါ။ဒင်္ဂါရီနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမာစီယာဘန်နီကက်လည်းတက်ရောက်မှာဖြစ်ပါတယ်။ဒေတာရင်းလုံခြုံရေးဆိုင်ရာရင်ဆိုင်နေရတာတွေနဲ့အတူလူသားချင်းစာနာမှုအကူအညီပိုင်းတဘာဝဘေးရန်တွေကူညီကယ်ဆယ်ရေးငြိမ်းချမ်းရေးထိန်းသိမ်းမှုကာကွယ်ရေးဆိုင်ရာကုန်သွယ်ရေးစစ်ဘက်ပူးပေါင်းဆောင်ရွက်ရေးနဲ့အကြံပေးဝါဒတံပြန်နေနေရေးရေကြောင်းလုံခြုံရေးနဲ့ပိုင်းနဲ့နေနေကာကွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်တယ်လို့ဒါကမျိုးမှာရှိတဲ့အမေရိကန်တန်ရုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။မြန်မာနိုင်ငံခြံကြီးနယ်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကူညီရေးလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ32တန်းဖို့ပေးဖို့ရထားတယ်လို့အမေရိကန်နိုင်ငံသားဌာနကမကြာသေးခင်ကပဲကြေညာထားတာပါ။အဲဒီဒေါ်လာ32တန်းဖို့ထဲမှာ28တန်းဖို့ကိုဘင်္ဂလားဒေ့ရှ်ကပေးသွားဖြစ်ပြီး၄တန်းဖို့ကိုတော့မြန်မာဘက်ကပေးမှာပါ။ဒီဒုက္ခတဲ့ရင်းနဲ့ပတ်သက်ပြီးဆက်မဆွေးရောက်ဖို့ကပထမဆုံးပေးတဲ့ဒီကူညီထဲမှာစန္ဒရိကာစီဝါရေးပေါ်မူကနဲ့တခြားထောက်ပံ့ပစ္စည်းပါဝင်ပါတယ်။